တော်ရစီအပေါင်းမင်္ဂလာညနေခင်းမှာဒီနေ့တာအမောပန်းပြကြပါရည်လားခင်ဗျာ VOA အမေရိကန်တိုင်းရဲ့2018ခုနှစ်အောက်တိုဘာလ12ရက်တောက်တာနေ့ညနေခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိအမေရိကန်ပြည်တော်စု Washington DC မြို့တော်ကနေလိုင်းနိုမီတာ19.25ဒုကနေတိုက်ရိုက်တင်ဆက်နေပါပြီ။ကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်ပါမှာပါ
။ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့တင်းနေတယ်မှာတော့အမေရိကန်တောင်ပိုင်းကိုဝင်ရောက်တက်ခတ်ခဲ့ပြီးအပူပိုင်းမုန်တိုင်းဖြစ်ကုခအားရော့သွားပြီးဖြစ်တဲ့မက်ကယ်မုန်တိုင်းဟာခုနောက်ဆုံးမှာတော့ဗီဂျီးနီးယားပြည်နယ်ကမ်းလွန်နဲ့အတ္လန်တစ်သမုဒ္ဒရာကိုဦးတည်၍လျှာနေပါပြီ။တူကီနိုင်ငံအစ္စတန်ဘူလ်မြို့ကဆော်ရီကောင်စစ်ဝင်ရုံးမှာဆော်ရီတင်းတော်တပ်ဖြတ်ခံရတဲ့အတန်နဲ့ဗီဒီယိုမှတ်တမ်းတွေတူကီဘက်ကလက်ခံရရှိထားတဲ့အကြောင်းသတင်းတွေထွက်ပေါ်နေပါတယ်။ဒီလိုထိတ်တဲရောက်နိုင်ငံကသတင်းတွေကိုတော့နန်းလောင်နဲ့တူချင်ညာပေးမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။NLD အစိုးရလက်ထက်မှာသတင်းသမားတွေကိုတရားစွဲဆိုမှုဟာအရင်ဦးသိန်းစိန်အစိုးရလက်ထက်ကတည်းကပိုများလာတယ်လို့ဝေဖန်မှုတွေရှိနေပါတယ
်။သူတွေအားနေတာနဲ့မဆိုင်နေတဲ့အစိုးရကိုယ်တိုင်ကဒီဥပဒေတွေကိုရိုးရိုးရှင်းရှင်းသုံးရင်ပြီးတော့အမှန်တည်းမပြောရအောင်ချိန်ဆောက်တာမျို
းဒေါ်လာစွာပြောဆိုခွင့်ရရေးစီယုံလှုပ်ရှားသူမောင်ဆောင်ခပြောကြသွားတာပါ။ဒီကြောင့်လည်းအတူအဖမ်းဆီးခံရတဲ့ဒေါက်တာအေးမောင်ဦးဆောင်မဲ့ရခိုင်ဦးဆောင်ပါတီဖွဲ့စည်းခွင့်ရသွားတဲ့အကြောင်းနဲ့လောင်စာ73စီဈေးနှုန်းကိုအစိုးရကထိန်းချုပ်မယ်ဆိုရင်ဘလို့အကျိုးဆက်တွေရှိလာနိုင်တယ်လဲဆိုတဲ့သတင်းပေးပို့ချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးပါဦးဗျာ။
ပူဝဲမုန်တိုင်းဖြစ်အပြည့်သွားတဲ့မိုက်ကယ်မုန်တိုင်းဟာအရှေ့နီးယားပြည်နယ်ကမ်းလွန်နဲ့အတ္လန်တစ်သမုဒ္ဒရာကိုဥတီရွှေရှားနေပြီဖြစ်တဲ့အကြောင်းအမေရိကန်မြူစာဟာရီကိန်းမုန်တိုင်းဌာနကမနေ့နောက်ပိုင်းမှာပဲပြောဆိုထားပါတယ်။ဒါမှမဟုတ်မြောက်ကယ်ရိုလိုင်းနားနဲ့တောင်ပိုင်း Mid Atlantic တစ်လျှောက်ထိခိုက်ပျက်စီးမှုတွေကျွမ်းနေတဲ့လေပြင်းတွေအသက်ဘေးချင်းချောင်းနေတဲ့ရေချင်းဝင်နေရရှိနေဆဲဖြစ်တဲ့အကြောင်းလဲမိုးလေဝသချမ်းကျင်သူတွေကပြောဆိုထားကြတာပါ။မိုက်ကယ်မုန်တိုင်းဟာအမြင့်ဆုံးတနားရီလီတိုင်နှုန်း85ကီလိုမီတာနဲ့လေပြင်းတွေတက်ကက်နေဆဲဖြစ်တဲ့အကြောင်းလဲသတိပေးထားပါတယ်။အရာပြင်ဟာရီကိန်းမုန်တိုင်းဖြစ်ဖလော်ရီဒါပြည်နယ်ပန်ဟန်ဒါရက်ကနေရာတော်များမှာအကြီးအကျယ်ထိခိုက်ပျက်စီးမှုတွေကျင်းပတဲ့အထိဝင်ရောက်တက်ခတ်ခဲ့ပြီးတဲ့နောက်မနေ့စောရင်မှာတော့အမေရိကန်တောင်ပိုင်းပြည်နယ်ကနေရာတော်များမှာလည်းလေပြင်းတွေမိုးတိုက်ခံရွာသွန်းမှုတွေနဲ့ကျုံ့ရတာပါမုန်တိုင်းတင်ဒီသမှာအင်အားပြည်ဆုံးလည်းဖြစ်အမေရိကန်နိုင်ငံလုံးမှာတတိယအင်အားအကြီးဆုံးလည်းဖြစ်တဲ့မက်ကယ်မုန်တိုင်းကြောင့်အနည်းဆုံးလူ6ဦးလည်းသေဆုံးခဲ့ပါတယ်မွန်နိုင်တန်တဲ့ဒေသမှာရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေဆက်လက်လုံဆောင်နေဆဲဖြစ်တဲ့အတွက်တည်ဆုံးသူရေးအတွက်ပိုတိုးလာနိုင်တယ်လို့လည်းတာဝန်ရှိသူတွေကပြောပါရယ်ဖလော်ရီဒါပြည်နယ်ပန်ဟန်ဒဲကိုမက်ကယ်ဟာရီကိန်းမွန်နိုင်ဝင်ရောက်ခဲ့ပြီးတဲ့နောက်တနေ့မှာပဲပြည်နယ်ဆိုးရွားနေတဲ့အကူအညီပေးရေးလုပ်ငန်းတွေအခိုင်အမာဆောင်ရွက်သွားမယ်အကြောင်းအုပ်ချုပ်ရေးမှူးရစ်ကော့ကကတိပြုပြောကြားခဲ့တာပါမွန်နိုင်တန်တင်ခဲ့တဲ့ဒေသခံတွေအနေနဲ့အရေးပေါ်အကူအညီပေးရေးဝန်ထမ်းတွေသူတို့ရဲ့လုပ်ငန်းတွေလွတ်လပ်လုပ်ကိုင်နိုင်အောင်ကိုယ့်အိမ်ထဲမှာနေထိုင်ကြဖို့လည်းအချို့ယူမှုကတိုက်တွန်းထားပါတယ်
ယူကနာနိုင်ငံအရှေ့ပိုင်းမှာမြေပြိုမှုကြောင့်လူပေါင်း30ထက်မနည်းသေဆုံးသွားတယ်လို့ယူကနာတာဝန်ရှိသူတွေကပြောပါတယ်။တောင်ပေါ်ကနေပြိုကျလာတဲ့မြေဓုကြီးတွေကတောင်ဆောင်ကနေမြစ်ထဲအထိပြိုဆင်းခဲ့တာဖြစ်ပြီးအဲ့ဒီရိုက်ခတ်မှုကြောင့်မြစ်ကမ္ဘာတွေလည်းပြိုကျခဲ့တာမှမြေရေတွေနဲ့အတူလူတွေမျောပါသွားခဲ့ရတယ်လို့တဘာဝဘေးအန္တရာယ်ဆိုင်ရာကြိုတင်ပြင်ဆင်ရေးနဲ့စီမံခန့်ခွဲရေးဌာနကော်မရှင်နာမင်းကြီးမာတင်အိုဝါကရိုက်တာသတင်းဌာနကိုပြောပါတယ်။မြို့တော်ကမ်ပလာနဲ့ကီလိုမီတာ150အကွာလောက်မှာရှိတဲ့ Mountain Elgon တောင်ချင်းမှာမြေပြိုမှုဖြစ်ပွားခဲ့တာပါ။အပြည့်အစည်းပုံတွေအသက်ရှင်ကျန်ရည်သူတွေကိုဆက်ပြီးရှာဖွေနေရတဲ့အမျှတိတ်ဆုံးလို့အရေးအတွက်တိုးလာနိုင်တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်
။တူရကီနိုင်ငံအစ္စတန်ဘူလ်မြို့ကဆော်ရီကောင်စစ်ဝင်ရုံးမှာဆော်ရီတင်းတော့ဂျမဲခါရှောက်ကြီးတပ်ဖြတ်ခံရတဲ့အတန်နဲ့ဗီဒီယိုမှတ်တမ်းတွေကိုတူရကီနိုင်ငံကလက်ခံရရှိထားပြီးအမေရိကန်အရာရှိတွေကိုအသိပေးအကြောင်းကြားထားတဲ့အကြောင်းဝါရှင်တန်ပို့သတင်းစာကမနေ့နောက်ပိုင်းမှာပဲဖော်ပြလိုက်ပါတယ်။တင်းတော့ခါရှောက်ကြီးကိုကောင်စစ်ဝင်ရုံးနဲ့ဝင်သွားတဲ့အော်တိုဘာလ2ရက်နေ့မှာပဲဖမ်းဆီးပြီးညှဉ်းပန်းနှိပ်စက်တပ်ဖြတ်ခဲ့တယ်လို့ခန္ဓာကိုယ်ကိုအပိုင်ပိုင်ဖြတ်တောက်ဖြစ်ခဲ့ကြောင်းမှတ်တမ်းတွေမှာတွေ့ရှိခဲ့ရတယ်လို့လည်းအမေရိကန်နဲ့တူရကီဆိုတာတာဝန်ရှိသူတွေကိုကိုးကားပြီးတင်းကဖော်ပြခဲ့တာပါ။အထူးသဖြင့်အတန်ဖန်ထားတဲ့မတန်းနဲ့မှဒရင်တော့ကိုရဲရဲဆက်ဆက်တပ်ဖြတ်ခဲ့တဲ့ထောက်ထားတွေတွေ့ရတဲ့အကြောင်းလဲအမျိုးပေါ်လူအစိုးရအရာရှိတွေကိုကိုးကားပြီးဒရင်စာကရေးသားထားပါတယ်။တူကီအနာမဏီကရရှိထားတဲ့အချက်လက်တွေကိုပေးရထားပေမဲ့အမေရိကန်အစိုးရတာဝန်ရှိသူတွေကမတန်းတွေကိုနားထောင်ကြည့်ရှုခဲ့သလားဆိုတော့ရှင်းရှင်းလင်းမသိရဘူးလို့လည်းဆိုပါတယ်။အမေရိကန်သမ္မတတော်နဲ့ထရန့်ကတော့ဆော်ရီဒရင်တော့ဘာဖြစ်သွားတယ်လဲဆိုတာသိနိုင်အောင်စုံစမ်းဖို့အမေရိကန်စုံစမ်းစစ်ဆေးသူတွေတူကီနိုင်ငံမှာရရှိနေတဲ့အကြောင်းမနေ့စောရင်းမှာပဲပြောဆိုထားပါရဲ့ sorry တန်ယုံနဲ့ကပြန်ထွက်လာတာမတွေ့ရတယ်လို့အဲ့ဒီမှာရှိနေရောကိုမရတာသိရတော့ရှိနေတယ်ကြောင်းလဲ Fox News ရုပ်မြင်သံကြားစကားဝိုင်းမှာသမ္မတ Trump ကပြောဆိုသွားခဲ့တာပါတူရကီအာဏာပိုင်ကတော့ ဝါရှင်တန်ပို့စာရင်းစာမှာသဘောထားအမြင်ဆောင်မတွေရေးသားနေသူတူလည်းဖြစ်ဆော်ရီအင်ရှီမင်းသားမိုဟာမက်ဘင်ဆာမန်ကိုဝေဖန်သူတူလည်းဖြစ်တဲ့ဒင်းတော်ခါရှောက်ကီဟာပြီးခဲ့တဲ့သတင်းပတ်ထဲတူရကီနိုင်ငံကိုလေကြောင်းကနေရောက်လာကြတဲ့ဆော်ရီထောက်လိုင်းရေး15ရောက်ပါဝင်တဲ့အဖွဲ့ကကောင်စစ်ဝင်ယုံထဲမှာပဲတက်ပြတ်ခဲ့တာဖြစ်နေတယ်လို့ယုံကြည်ထားကြပါတယ်
ဘူဂေးရီးယားရုပ်တံသတင်းထောက်ဗစ်တိုးရီးယားမာရီနိုဗာကိုအဓမ္မပြုခြင်းပြီးတော့တပ်ဖြတ်ခဲ့သူဖြစ်တန်ရာရှိခန်ဟာသူကိုပြစ်မှုကျူးလွန်ခဲ့ရာတိုင်းမျိုးကိုပြန်လည်လွှဲပြောင်းပေးဖို့ဂျာမနီတာဝန်ရှိသူတွေကအတည်ပြုလိုက်တယ်လို့ဆီလီမြို့အစိုးရရှင်းလင်းချုပ်ကဒီကနေ့တောက်ကြားနေမှာပြောပါတယ်။ဂျာမနီနိုင်ငံမှာဖမ်းဆီးခံရတဲ့အသက်20အရွယ်ဘူဂေးရီးယားနိုင်ငံသားစီဗာရင်ကာရာစီဗော့ဖ်ကိုကသူ့ကိုလွှဲပြောင်းပေးမယ့်ကိစ္စကိုသဘောတူညီခဲ့ပါတယ်။ဆက်ရအတွင်ဘူဂေးရီးယားနိုင်ငံမှာတရားရင်ဆိုင်ဖို့အတွက်သူ့ကိုပြန်လွှဲပြောင်းပေးတော့မယ်လို့အစိုးရရှင်းလင်းကပြောပါတယ်။သတင်းထောက်မာရီနိုဗာရရဲ့ဆက်ဆက်အသက်ခံခဲ့ရတဲ့အတွက်ဘူဂေးရီးယားမှာတည်င်းလွတ်လပ်ခွင့်အတိုင်းအတာနဲ့စုံစမ်းထောက်လှမ်းတည်င်းရေးမဲ့တည်င်းထောက်တွေရဲ့အခွင့်အရေးနဲ့ပတ်သက်ပြီးအခြေအတင်ငင်းခုန်စရာတွေဖြစ်လာစေပါတယ်။မာရီနိုဗာကိုတတ်ဖြတ်ဖို့မရင်ကျင်ဖို့တမမဟုတ်ဓမြတိုက်ဖို့ရွယ်ချက်ရှိခဲ့တယ်ဆိုတဲ့အချက်ကိုကရာစီဗော့ဖ်ကညင်ဆန်းကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ရူစီမြို့ထဲကဒန်နူဘီမြေကမ်းပါပေါ်မှာလူသူမသိတဲ့အမျိုးသမီးတယောက်ကိုရိုက်နေပြီးတော့ချုံမုတ်တစ်ခုနဲ့ပစ်ထားခဲ့တာကိုတော့ Krasivov ကဝန်ခံထားပါတယ်။အဲ့ဒီအချိန်မှာအရက်နဲ့မွေးဆေးတုံးဆွဲထားတယ်လို့လည်းသူကပြောပါတယ်။အသက်30အရွယ် Marinova ရဲ့ဇာပနာအခမ်းအနားကိုသူ့ရဲ့ဇာတိမျိုးရုစီမာဒီကနေ့ကျင်းပမှာဖြစ်ပြီးရာနဲ့ချီတဲ့လူတွေတယောက်မယ်လို့ခံမရပါတယ်။
ဒီရီအမေရိကန်တန်ညနေဘက်မြမဘာသာစီစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိစိုင်းတိုမီတာ70 kHz 1068မြောက်စိုင်းတိုမီတာ19 kHz 15565နဲ့စိုင်းတိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီရီအမေရိကန်တန်မြမဘာသာစီစဉ်ရဲ့တောက်ချနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါရဲ့။အမေရိကန်နဲ့တူရကီနိုင်ငံတို့ကြားတပ်မတ်ရေးတင်းမာမှုတွေကြုံရတဲ့ဖက်စစ်ကန်အမေရိကန်ခရီးရန်တရားဟောဆရာကိုရုံးတင်စစ်ဆေးမှုတွေဒီနေ့ပဲတူရကီနိုင်ငံမှာပြန်လည်စတင်လိုက်ပါတယ်။တရားဟောဆရာအင်ဒူဘရွန်ဆန်ကိုအမေရိကန်ပြန်ဝင်ပြေးပြီးတပ်မတ်ရေးတင်းမာမှုတွေအဆုံးသတ်နိုင်ကြောင်းထင်ကြေးပြီးပြောဆိုမှုတွေလည်းဖော်ပေါ်နေတာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့တရားဟောဆရာဘရွန်ဆန်ပေါ်အကြမ်းဖက်ဝါရဆွဆွဲချက်တွေနဲ့တရားစွဲထားတဲ့ပေါ်ပြစ်တင်ပြောဆိုထားပါတယ်။သမ္မတထရန့်ဆရာကတူရကီနိုင်ငံပေါ်ပိတ်ဆို့တံခတ်အရေးယူမှုတချို့ရှော့ပေါ်ပြေးပြီးအပြန်အလှန်တွေနဲ့အမေရိကန်တရားဟောဆရာပေါ်ဆွဆွဲချက်တွေကိုရုပ်သိမ်းတာဒါမှမဟုတ်ရှော့ပေါ်လာလို့ပို့အပေးယူညှိနှိုင်းထားတဲ့အကြောင်းလဲမနေ့တုန်းကပဲသတင်းတော်များကဖော်ပြကြကြတာပါအမေရိကန်ကတော့အစောဆုံးဒီနေ့ပြန်လွတ်လာနိုင်တဲ့အလားအလာပေါ်မှာသတင်းနဲ့အကောင်းမြင်သဘောထားနေပါတယ်အမေရိကန်နိုင်ငံကြီးဝန်ကြီးမက်ပွန်ပီယိုကတော့တရားဟောဆရာဘရွန်ဆန်နဲ့ဇနီးတယ်တို့အချိန်မနှောင်းငယ်အမေရိကန်ပြန်နိုင်မှုမျှော်လင့်တဲ့အကြောင်းပေါ်ထွန်းနေတုန်းကပဲပြောဆိုထားတာပါအမေရိကန်တရားဟောဆရာလွန်မြောက်ရေးတူဂီနဲ့တိတိစိတ်အပြင်းထန်ဆွေးနွေးမှုတွေမှာဝန်ကြီးပွန်ပီယိုအထူးကပါဝင်နေတဲ့အကြောင်းလဲသတင်းတွေထွက်ပေါ်နေပါတယ်အမေရိကန်နိုင်ငံကြီးဝန်ဌာနပြောခွင့်ရဟက်တန်နော်ရက်ကတော့အမေရိကန်နဲ့တူရကီတို့ကြားအပေးယူလုပ်တယ်လို့ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့မသိရှိတဲ့အကြောင်းနဲ့ဥပဒေကြောင်းအရစောင့်ရမယ့်ကိစ္စဖြစ်တဲ့အကြောင်းမနေ့တုန်းကပဲသတင်းတော်တွေကိုပြောခဲ့တာပါတရားဟောဆရာဘရွန်ဆန်ကိုအားပေးတဲ့အနေနဲ့ဒီနေ့တရားခွင်ကိုအမေရိကန်တန်ယုံတရားတောင်ဝင်ရှိသူတွေတွားရောက်မှာဖြစ်တဲ့အကြောင်းလဲနိုင်ငံကြီးဝန်ကြီးဌာနပြောဝင်ကပြောဆိုထားပါတယ်
။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်းအွန်းဟာသူရဲ့နျူကလ িয়ার အစီအစဉ်လုံးဝအဆုံးသတ်ရတဲ့အတွက်ပစ္စည်းကိရိယာတွေနဲ့အဆောက်အုံအလုံးကိုဖျက်ဆီးပစ်ဖို့ရွေးထားတယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကဒီကနေ့တောက်ကြားနေမှာပြောပါတယ်။အမေရိကန်ပြည်ထောင်စုရဲ့လွှတ်တော်ခြားကလာရွေးကောက်ပွဲတွေပြပြချင်းသမ္မတဒေါ်နယ်ထရမ့်နဲ့ကောင်ဆောင်ကင်ဂျွန်းအွန်းတို့ဒုတိယအကြိမ်ထိပ်တီးတွေ့ဆုံနိုင်ရတဲ့အတွက်မြောက်ကိုရီးယားနဲ့အမေရိကန်တို့အလုပ်သဘောဆွေးနွေးနေကြတယ်လို့လည်း BBC သတင်းဌာနနဲ့တွေ့ဆုံမျက်မျက်ခန့်အတွင်းသမ္မတမွန်ကပြောဆိုခဲ့တာပါ။အမေရိကန်ပြည်ထောင်စုဘက်ကအပြန်အလှန်လှုပ်ဆောင်လာမယ်ဆိုရင်တော့အဓိကနျူကလ িয়ার စခန်းကြီးရုံပြောင်းကိုပိတ်သိမ်းတာနဲ့မစ္စိုင်းတုံးပြစ်လွတ်တဲ့အဓိကစခန်းကိုဖျက်ဆီးပစ်တာကိုနိုင်ငံတကာပညာရှင်တွေစောင့်ကြည့်နိုင်ရေးဖိတ်ခေါ်ဖို့မြောက်ကိုရီးယားဘက်ကအဆင်သင့်ရှိနေပြီလို့ပြီးခဲ့တဲ့လကကောင်ဆောင်ကင်နဲ့တတိယအကြိမ်ဖြစ်ပျုံယမ်းမြို့မှာတွေ့ဆုံခဲ့တဲ့သမ္မတမွန်ကပြောပါတယ်အဲ့ဒီလှုပ်ဆောင်ချက်တွေထဲမှာအမေရိကန်ဆက်ဆံရေးရုံကိုမြောက်ကိုရီးယားမှာဖွင့်လှစ်တာလူသားချင်းစာနာမှုအကူအညီတွေပေးရတာနဲ့စီးပွားရေးပညာရှင်တွေအပြန်အလှန်ဆီလို့တာတွေပါဝင်တယ်လို့သမ္မတမွန်က BBC အင်တာဗျူးမှာပြောဆိုသွားပါတယ်သမ္မတထရမ့်ကလည်းနိုဝင်ဘာလ6ရက်နေ့မှာလုံမဲ့ကြကလာရွေးကောက်ပွဲပြည်တာနဲ့ကောင်းဆောင်ကိမ်းနဲ့ဒုတိယအကြိမ်တွေ့ဆုံနိုင်မယ်လို့အင်ကနေကပြောပါတယ
်။တရုတ်နိုင်ငံရဲ့စီးပွားရေးကိုဒီထက်ပိုပြီးထိနာအောင်လုပ်နိုင်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကမနေ့တုန်းကပဲသတိပေးလိုက်တဲ့အတွက်စစ်နိုင်ငံခြားကုံတော်ရေးမှာအလျှော့ပေးမယ့်အရေးအယံတွေတော့မတွေ့ရသေးပါဘူး။ဒီလိုတင်းမာတဲ့သဘောထားတွေပြသနေပေမဲ့ရှစ်လနိုဝင်ဘာလနောက်ပိုင်းအာဂျင်တီးနားနိုင်ငံမှာကျင်းပမယ့်စစ်မှုထုံးကားတဲ့နိုင်ငံပေါင်း20 G20 ထိပ်သီးအစည်းအဝေးမှာတရုတ်သမ္မတရှီချင်းဖင်နဲ့တွေ့ဆုံမှုစီစဉ်ထားကြောင်းနိုင်ငံဆိုးရတာဝန်ရှိသူတွေကိုကူကပ်ပြီး Wall Street Channel ကမနေ့ကပဲဖော်ပြခဲ့ပါတယ်။အမေရိကန်သမ္မတအင်ဂျီရောစီးပွားရေးအကြံပေးပုဂ္ဂိုလ်လယ်ရီကတ်လောကလည်းတွေ့ဆုံမှုညှိနှိုင်းနေတဲ့အကြောင်း ပြောဆိုထားတာပါ။နိုင်ငံခြားကုန်သွယ်ရေးဆိုင်ရာတင်မမှုတွေရောပောင်းအောင်လုပ်နိုင်မှုမျှော်လင့်ထားတဲ့နိုင်ငံခေါင်းဆောင်တွေတွေ့ဆုံမဲ့အစီအစဉ်ကိုဒေါ်နယ်ထရန့်ဆွေးရကလက်ခံထားတဲ့အကြောင်းလဲ Wall Street Channel ကဖော်ပြထားတာဖြစ်ပါတယ်။ G20 စည်းဝေးမှာတွေ့ဆုံမဲ့အစီအစဉ်နဲ့ပတ်သက်လို့ဒီနေ့တရုတ်နိုင်ငံဂျာယီဝန်ကြီးဌာနဒင်းစာရှင်းလင်းပွဲအတွင်းမင်းမြန်ရမှာတော့နိုင်ငံခြားအဆင့်ဆင့်ဆွေးနွေးမှုတွေဆက်ဆံမှုတွေရှိနေတဲ့အကြောင်းပြောခွင့်ရပုဂ္ဂိုလ်လူကန်းကဖြေကြားသွားပြီမလဲအသေးစိတ်ကတော့ပြောမသွားပါဘူး။ဒေါ်နယ်ထရန့်ကတော့ပြီးခဲ့တဲ့လတည်းမှာပဲဒေါ်လာဘီလီယံ200တမိုးရှိတဲ့တရုတ်နိုင်ငံကတွင်းကုန်တွေပေါ်အခွန်တွေတိုးကောက်ဖို့ကြီးညာခဲ့ပြီးတရုတ်နိုင်ငံကဒီတွန့်ပြန်ဒီပေါ်မှာလက်တွန့်ပြန်ဆောင်ရွက်လာခဲ့မယ်ဆိုရင်နောက်ထပ်အမေရိကန်ဘက်ကအခွန်တွေထပ်တိုးကောက်မှာဖြစ်တဲ့အကြောင်းလည်းသတိပေးပြောဆိုထားပါတယ်
။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတရုတ်နိုင်ငံကိုဒီလအနောက်ပိုင်းမှာလာရောက်လဲပတ်ဖို့ရှိတယ်လို့တရုတ်နိုင်ငံကဒီကနေ့တောက်ကြနေမှာကြီးညာပါတယ်။ဒီခီးစဉ်ဟာ2017ခုနှစ်ကဆက်လို့ဂျပန်ဝန်ကြီးချုပ်ရဲ့ပထမဆုံးခီးစဉ်ဖြစ်ပြီးပြိုင်ဖက်နိုင်ငံကြားနောက်ဆုံးတွေ့ရတဲ့နှွေထွေးတဲ့လက္ခဏာလည်းဖြစ်ပါတယ်။တရုတ်ဂျပန်နိုင်ငံကြားညီညာရေးနဲ့မိတ်ဖက်သဘောတူညီမှုအတွက်လက်မှတ်ရေးထိုးခဲ့ကြတဲ့ Sino Japan Mahamitsa ချုပ်အနည်း40မြောက်နှစ်ပတ်လည်အခမ်းအနားကျင်းပဖို့အောက်တိုဘာလ25ရက်နေ့ကနေ29ရက်နေ့ထိဂျပန်ဝန်ကြီးချုပ်လာအောင်မှာဖြစ်တယ်လို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရသူလူခန်းကပြောပါရယ်ဒီအလဲအပတ်ခီးစဉ်ကနေနိုင်ငံအပြန်အလှန်ဆက်သွယ်မှုတွေတိုးမြင့်လာစေမယ့်အပြင်အပြန်အလှန်ပူးပေါင်းဆောင်ရွက်မှုတွေလည်းလှမ်းကြောင်းမှာမကိုပြောင်းအောင်သွားစေမယ်လို့ပြောခွင့်ရသူလူခန်းကဆိုပါရယ်ဆီနိုဂျပန်စာချုပ်ကို1988ခုနှစ်အောက်တိုဘာလ23ရက်နေ့မှာရေးထိုးခဲ့တာဖြစ်ပါရယ
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နားလည်လို့ပြောပြခဲ့ကြတာပါ view ရဲ့နေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို radio ကသာမကပဲ view ရဲ့ internet ဆာမျက်နှာ burmese.voanews.com မှာကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းထဲမှာပဲဓာတ်ရိုက်နားဆင်နိုင်ပါလိမ့်ခင်ဗျာအခုတော့သတင်းပေးပို့ချက်တွေကိုတင်ပြသွားမှာပါ NLD အစိုးရနဲ့တဲ့သတင်းမီဒီယာပေါ်တရားစွဲဆိုမှုဟာအရင်ဦးသိန်းစိန်အစိုးရကထက်ပိုများပြီးသတင်းသမား40ကျော်တရားရင်ဆိုင်နေရတယ်လို့သတင်းလွတ်လပ်ခွင့်ရရှိရေးလှုပ်ရှားနေတဲ့အဖွဲ့တစ်ခုကဝေဖန်လိုက်ပါတယ်။ 11 Media ကသတင်းသမား3ဦးကိုရန်ကုန်တိုင်းအစိုးရကပုံမှန် 905 ခါခွေနဲ့တရားစွဲဖမ်းဆီးခဲ့တဲ့လို့ရပေါ်သတင်းမီဒီယာအဖွဲ့တွေကဝေဖန်ကန့်ကွက်နေကြမှာပဲဒီလိုဖမ်းဆီးမှုဟာဥပဒေလုံပိုင်ခွင့်ကိုကျော်လွန်တယ်ဆိုပြီးဥပဒေပညာရှင်တချို့ကထောက်ပြပါတယ်။ VOA သတင်းတော့မမေခစူးစီးတင်ပြထားတာပါ။
အင်းစိန်အကျဉ်းထောင်မှာထိမ့်သိမ့်ခံထားရတဲ့11အပတ်စဉ်ကြာနဲ့အရီတာချုပ်ကိုကျော်စောလင်းတာဝန်ခံအရီတာကိုနယီမင်းနဲ့သတင်းထောက်ချုပ်ကိုဖြိုးဝေဝင်းတို့တုံးအဖမ်းခံလိုက်ရတဲ့အပေါ်ပြည်တွင်းသတင်းမီဒီယာအဖွဲ့တွေနဲ့နိုင်ငံတကာသတင်းမီဒီယာတွေကဒီလိုသတင်းသမားတွေဖမ်းဆီးတဲ့အပေါ်ဝေဖန်ရှုတ်ချနေကြပါတယ်။ရန်ကုန်တိုင်းဒေသကြီးအစိုးရဘက်ကတော့မမှန်မကန်ရေးသားဖြန့်ချီမှုကြောင့်တရားစစ်ဆိုတာဖြစ်ကြောင်းကြေညာချက်တစ်စောင်ထုတ်ပြန်ထားပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအဖွဲ့အတန်အဖွဲ့ကလက်ရှိဒီမိုကရေစီအစိုးရလက်ထက်မှာသတင်းမီဒီယာအပေါ်တရားစွဲဆိုမှုဟာအရင်ဦးသိန်းစိန်အစိုးရလက်ထက်ထက်ပိုပြီးများလာတယ်လို့အဲ့ဒီအဖွဲ့ကိုဦးဆောင်သူမောင်ဆောင်ခါကဆိုပါတယ်။လက်ရှိအစိုးရလက်ထက်သတင်းမီဒီယာတွေအပေါ်တရားစွဲဆိုထားတဲ့အမှုပေါင်းဟာ28မှုရှိနေပြီးသတင်းသမား44ဦးအထိအမှုရင်ဆိုင်နေရတာပါ။ဒီအထဲမှာအစိုးရဝန်ထမ်းတွေကတရားစွဲဆိုမှုအများဆုံးဖြစ်ပြီးအမှုပေါင်း18မှုရှိပါတယ်။တက်မတော်ဘက်ကတရားစွဲဆိုမှုကတော့၃မှုသာရှိပြီးဒီထဲမှာအနည်းဆုံးပါ။အခြားသူတွေကတရားစွဲဆိုထားတာကတော့၈မှုရှိနေပါတယ်။ဒီမိုကရေစီအစိုးရလက်ထက်မှာအခုလိုသတင်းသမားတွေကိုတရားစွဲဆိုမှုမြင့်တက်လာတဲ့အပေါ်မောင်ဆောင်ခါက
သတင်းသမားသတင်းလွတ်လပ်ခွင့်တွေလွတ်လပ်သွားတဲ့ပြောဆိုခွင့်တွေအချိန်ကြီးကန့်တက်တင်းကျုပ်လို့ရတဲ့အချိန်တွေဖြစ်အောင်ဖန်တီးထားတာပေါ့နော်။ဆိုတော့ဒီဥပဒေတွေရှိနေတယ်တကယ်တော့ဒီလက်ရှိအစိုးရကဒီအစိုးရဥပဒေကိုဖျက်ရမယ့်ဟာတွေမပြောပြင်ရမယ့်ဟာတွေမပြင်မင်းနဲ့ဒီတိုင်းစားထားတာကျွန်တော်တို့တွေ့ရတယ်ပေါ့ဆိုတော့အဲ့ဒါတပိုင်းနောက်တစ်ခုကျတော့တော့ဒီနေ့ဆွေးတဲ့11ကိစ္စမှာတင်ရင်အစိုးရကနိုင်ငံတော်ဒီမျိုးပြည့်စည်လောက်တဲ့ကိစ္စကဒါတခုမှမပေါ်ဘူးပြီးတော့မှားယွင်းတဲ့ဒီတာချက်လေးတခုမှမပေါ်ခဲ့နဲ့ဆိုတော့ဒါကိုတရားစွဲတာဖြစ်တဲ့အတွက်ဒါဟာဥပဒေအားနေတာနဲ့မဆိုင်နေတဲ့အစိုးရကိုယ်တိုင်ကကိုဒီဥပဒေတွေကိုလိုလိုချင်ချင်တုံးပြန်ပြီးတော့အမှန်တည်းမပြောရအောင်ချိန်ချောက်တာမျိုးလောက်ပိတ်ချင်တာမျိုးလုပ်နေတဲ့ပုံစံတည်ရောက်နေလို့ကျွန်တော်တော့မြင်နေကြ
။ 11 Media Group ကသတင်းသမား3ဦးကိုဖမ်းဆီးအရေးယူတာဟာအစိုးရကိုယ်တိုင်ကပြတ်ထန်းထားတဲ့သတင်းမီဒီယာဥပဒေကိုကျော်လွန်ပြီးလှုပ်ဆောင်ခဲ့တာကြောင့်ဒါကိုပြင်းထန်စွာကန့်ကွက်ရှုံချကြောင်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီဘက်ကဝေဖန်ပြောဆိုထားပါတယ်။ဥပဒေအကျိုးဆောင်ဦးကြည်မြင့်ကလည်းအခုလိုတုံ့တက်လိုက်ပါတယ
်။ဒီကိစ္စကတော့သတင်းမီဒီယာလွတ်လပ်ဖို့အကြီးအကျယ်ထိခိုက်တယ်။သတင်းမီဒီယာဥပဒေကိုလည်းပလေးစားရောက်တယ်ငါကခါဝေးရတာမန်ရာစုဥပဒေပဲလေ သတင်းမီဒီယာဥပဒေအထူးဥပဒေလေးအထူးဥပဒေကိုလေးစားရမယ်လိုက်နာရမယ်လေသတင်းမီဒီယာဒီမှာတပြောက်ကိုအရေးယူမယ်ဆိုရင်သတင်းမီဒီယာနောက်ဆုံးထုတ်တဲ့အထူးဥပဒေဒီအဲ့ဒါလိုက်နာရမှာလေအဲ့ဒါဘေးချိန်ပြီးတော့ထင်ရလောက်တာတော့အစိုးရကတည်းကသတင်းဥပဒေကိုချုပ်ဖောက်ရောက်တာပေါ့ကွာအဲ့ဒါတော့သိကြရတဲ့အရာတော့နော်
သတင်းမီဒီယာသမားတွေကိုလက်ရှိအစိုးရလက်ထက်တရားဆွဲဆိုတာမှာဆက်သွယ်ရေးဥပဒေကိုအသုံးပြုမှုအများဆုံးဖြစ်ပြီးဒီနောက်မှာမတရားအသိဥပဒေမြန်မာနိုင်ငံအစိုးရလှုပ်ဝက်အပ်ဥပဒေနိုင်ငံတော်ကြီးညိုပြက်စီမှုဥပဒေလို့နာမည်ရတဲ့ရာဇသက်ကြီးဥပဒေပုံမှန်905ခါနဲ့ပုံမှန်900တို့ကနမတ်စင်အလိုက်အများဆုံးတရားဆွဲဆိုတဲ့ဥပဒေတွေဖြစ်ပါတယ်ဒီလိုတရားဆွဲဆိုလာမှုများတဲ့အပေါ်သတင်းမီဒီယာကောင်စီအဖွဲ့ဝင်တဦးဖြစ်တဲ့ဦးမြင့်ကျော်ကတော့
ဟိုဒီလိုဝေဖန်တဲ့ဟာတွေတန့်သွားအောင်တန့်သွားအောင်ဆိုတာထက်လေနော်နောက်ဆိုဒီအကြောင်းအရာမျိုးဒီလိုမျိုးမရေးရဲအောင်ရည်ရွယ်ပြီးလုပ်တယ်တစ်ခါလေးမှတက်ကတ်လုပ်တယ်တစ်ခါလေးမှသူရလုပ်တယ်ပေါ့နော်ဟိုကျွန်တော်မြင်မှာတော့ဟို NLD ဘက်ကဆိုရင်တော့လူလူထောက်ခံမှုရလာတဲ့အတွက်မီဒီယာကိုသူတို့ကဟိုအရေးမစိုက်ဘူးပေါ့နော်မီဒီယာကိုသူတို့ကဟိုဌာနရှိတာတရားစွဲတာတွေကလည်းဒါကိစ္စရေးမကြည့်ဘူးဆိုတဲ့သဘောမျိုးတချို့တော့သူတွေရဲ့ကောင်းဆောင်တချို့တော့ကောင်းဆောင်ဆိုတော့အဲ့လိုတိုင်းဆိုရတော့ဘာလို့ရဲ့အမြင်ရှိတာပေါ့နော
်လက်ရှိ NLD အစိုးရလက်ထက်မှာလက်တလောဖြစ်ပွားခဲ့တဲ့သတင်းမီဒီယာတွေကိုအရေးယူမှုကြောင့်သတင်းမီဒီယာလွတ်လပ်ခွင့်အစင်တန်းထပ်မံကျဆင်းလာနိုင်တဲ့အလားအလာတွေရှိနေတယ်လို့ RSF နေစီမချာသတင်းသမားများအဖွဲ့ကမကြသေးခင်ကထုတ်ပြန်တဲ့အစီရင်ခံစာမှာတတိပေးဖော်ပြထားပါတယ်
ပြည်ရည်သိန်းအောင်မိခရဲ့တင်ပြချက်ဖြစ်ပါရခင်ဗျာအခုကတော့နိုင်ငံရေးပါတီတဲ့အကြောင်းကိုလည်းတင်ပြခြင်းပါလေဥပဒေနဲ့မညီတဲ့ဟောပြောချက်တွေကြောင့်ဆိုပြီးဖမ်းဆီးခံရတဲ့ရခိုင်နိုင်ငံရေးခေါင်းဆောင်ဒေါက်တာအေးမောင်ကိုခေါင်းဆောင်အဖြစ်ရတာတဲ့ရခိုင်ဥဆောင်ပါတီကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတရားဝင်မှတ်ပုံတင်ခွင့်ပြုလိုက်ပါတယ်ရခိုင်နိုင်ငံရေးပါတီတွေကြားမှာသဘောထားကွဲလွဲမဲ့ပါတီတစ်ခုပေါ်လာမယ်ဆိုတဲ့ရခိုင်အရေးလေးလာသူတချို့ကစိုးရိမ်နေကြပါတယ်။ထိုင်းချေဆိုင် VOA သတင်းတော့နိုင်ကွင်းအိမ်သတင်းပေးပို့ထားတာ
ပါ။ဟုတ်ကဲ့ပါ။ရခိုင်ရခိုင်မျိုးရပါတီဥက္ကဋ္ဌဟောင်းဒေါက်တာအေးမောင်ကိုခေါင်းဆောင်ဖြစ်ရထားတဲ့ရခိုင်ဥဆောင်ပါတီအစ်တကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေပါတီတည်ထောင်ခွင့်ပြုလိုက်ပြီးဖြစ်တဲ့ကြောင်းကော်မရှင်ပြောရေးဆွေးနွေးရှိသူဦးမြင့်နိုင်ကပြောပါတယ
်။ပထမအဆင့်တည်ထောင်ခွင့်မပြုလိုက်တာပါနော်။လက်ရှိရှိတဲ့တည်ထောင်ခွင့်ပြုလိုက်ခါတော့ပထမတည်ထောင်လူသူ15ဦးတည်းကခေါင်းဆောင်သူခေါင်းဆောင်ရွေးပြီးတာမှတ်ပုံတင်ခွင့်ပြန်လျှောက်အောင်ပါပေါ့နော်။
ဒေါက်တာအေးမောင်ဟာဒီနေ့နှစ်ဆန်းရခိုင်အချုပ်ချာအာဏာကျဆင်းခြင်းအောက်မေ့ဘွယ်ဆိုင်မနေမှာဥပဒေနဲ့မညီတဲ့ဟောပြောချက်တွေကြောင့်ဆိုပြီးစက်တင်ဘာလမှာနိုင်ငံတော်ပုံကံမှုတစ္ဆာဖောက်ပြက်မှုနဲ့နိုင်ငံတော်အကြီးအကဲပြည်စီမှုတွေနဲ့ဆွဲချက်တင်ဖမ်းဆီးခံထားရပါတယ်။သူ့ကိုခေါင်းဆောင်ပြည်ရာထားတဲ့ပါတီတရားဝင်မှတ်ပုံတင်ခွင့်ရရှိပြီးဖြစ်တဲ့အတွက်ဥပဒေနဲ့ညီလှုပ်ဆောင်စရာတွေကိုဆက်ပြီးလှုပ်ဆောင်သွားမယ်လို့ရခိုင်ဥဆောင်ပါတီတည်ထောင်ခွင့်လျှောက်ထားသူဦးစိုးဝင်းကပြောပါတယ
်ပါတီတော်ခွင့်နည်းမှုတွေမှာဘာလို့တိုင်းမှာကျွန်တော်တို့ဒီရခိုင်မှာပေါ့နော်တလားအတွင်းမှာပဲပါကောင်းဆောင်သူ့ကောင်းဆောင်ရေးပြီးတော့တင်ရမှာလေ
အရင်ကဒီပါတီကိုအဖရခိုင်ပြည်ပါတီညီနဲ့တည်ထောင်ဖို့ဖေဖော်ဝါရီလ19ရက်နေ့ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံမှာတင်ပြလျှောက်ထားခဲ့ပေမဲ့ကော်မရှင်ကလက်မခံပယ်ချခဲ့လို့ရခိုင်ဥဆောင်ပါတီညီနဲ့ထပ်မံလျှောက်ထားခဲ့တာပါရခိုင်ဥဆောင်ပါတီကိုလက်ရှိအစိုးရကလည်းတရားစွဲဆိုရင်ခံစားရတဲ့ဒေါက်တာအေးမောင်ရဲ့ဥဆောင်မှုနဲ့ဖွဲ့စည်းထားတာဖြစ်ပြီးပါတီကောင်းဆောင်နေရာအတွက်ဒေါက်တာအေးမောင်အတွက်ယာစားမှုရှိတယ်လို့ဦးစိုးဝင်းကပြောပါတယ
်။ဥပဒေကြောင့်ကဖြည့်ရှင်းပြီးရင်တော့ကျွန်တော်တို့ကောင်းဆောင်အနေနဲ့ပဲဆက်ရှိမှာပေါ့။ဒါပေမဲ့ဟိုဥပဒေကြောင့်ကဖြည့်ရှင်းလို့မပြီးသေးဘူးဆိုရင်တော့ပါတီခွဲစည်းကဥပဒေတွေကတရားဝင်စာရွက်စာတမ်းရင်ထဲမှာတော့ပါရှင်မပါမှာပေါ့နော်။အဲဒါပေမဲ့ဟိုကောင်းဆောင်ကတော့ကောင်းဆောင်ပဲပေါ့နော်။
ရခိုင်ပြည်နယ်မှာရခိုင်မျိုးရပါတီ၊ရခိုင်ဒီမိုကရေစီဖွဲ့ချုပ်၊ရခိုင်မျိုးချစ်ပါတီစုပြီးမတူကွဲပြားစွာတည်ရှိနေရကနေရခိုင်ဥဆောင်ပါတီအနေနဲ့တခြားထပ်မံပေါ်ထွက်လာခဲ့တာပါ။ဒီလိုရခိုင်နိုင်ငံရေးပါတီတွေကွဲပြားနေမှုဟာကောင်းတဲ့လက္ခဏာမဟုတ်ဘူးလို့ရခိုင်နိုင်ငံရေးလှစ်လာသူဝန်လက်ဖောင်ဒေးရှင်းဒါရိုက်တာခိုင်ကောင်းဆန်ကသုံးသပ်ပြောဆိုပါရစေ။
ကျွန်တော်တို့ကဒီပါတီစုံဒီမိုကရေစီနဲ့ကိုတော်နေတဲ့အခါလွတ်လွတ်စွာပါတီထူထောင်ခွင့်တို့ဘာတို့ကတော့လေဒါရှိနေရမှာပေါ့ဒါပေမဲ့တစ်ဖက်မှာဒီခိုင်မျိုးသားအတွက်ကြရင်တော့ဒီလိုပါတီတွေများနေတာကလေကောင်းသောပေါ်ထွန်းခြင်းမဟုတ်ဘူးပေါ့ဟိုငကိုကလေးကစီတန်ပေါ်လာတဲ့ပါတီဆိုရင်တော့စိတ်ကြံမရှိဘူးပေါ့အခုကဒီလက်ရှိရှိနေတဲ့ပါတီတွေပေါင်းပြီးမှဖြစ်ပေါ်လာတဲ့ပါတီက ANB ပါတီရဲ့ဥက္ကဋ္ဌကိုတိုင်ကိုရာရဲ့သားတွေသူနဲ့ဆက်နွယ်နေတဲ့လူတွေနဲ့ဖြစ်စားတဲ့အခါကျတော့ဒါကပါတီပေါင်းစည်းချက်မှာပေါ်ပေါက်လာတဲ့အပွေအပြေးကြောင့်ပေါ်လာတဲ့အရာဖြစ်တဲ့ဒါကောင်းတဲ့လက္ခဏာတော့မဟုတ်ဘူးလို့မြင်ပါတယ်ခင်ဗျ
ये कहीं उसां पार्टी का उसे वहीं का रो पेपार्टी को मैं पे मिले सुरा पीडीडी ये जो हम बो मुद्दे देने सुबारे
चनोरू ये कहीं जिने मागा नए बाजी न्यारे का तो मार जिने दिमाग मम्मियां बाबू चनोरू मातूनी को बची बारे ऐरो मैं भी लुई आवे रा पेपार्टी को ये मिले सुरा तू पीछे लामा बा
Lama cakap juga wema, jadi dalamnya ni lila pinnya khususnya ni ada. Tahu tak ini mahu kita uti mahu ingat ni, buaya semen tuan melu juga subar. Lama nampak saya tu juga wema, jekan pinnya mah, jekan mula parti, jekan demokrasi wajah, jekan muncul parti, jekan usang parti, sahre lima parti pin. Pirang su canggah ini pun juga parti, mula demokrasi wajah tu galah, buaya semen tuan macam apa? Pikiran nasional juga boleh mah. Jangan muda parti kani. Khususnya ni yang masa ini yang kita cemerlang. Aku lu parti gua di pelarai cini jauh. Nasional juga boleh mah. Jangan kau ni macam aku. Jangan ini sahaja tu dia. Soalnya ni jauh macam ni.
Pilih di mana ni kau ini dari MP budget cebare. Aku lu pilihan sedang si zigo cini gula tenda cemare. Sedang si z ni terlarai tu. Si z nunggu soalnya kan ni zin sahaja ni bi. Si bu yang cahlam esoknya si nung sematanya.
กันดั้มหูเรื่องเมลุมีมาสุยาตาวันชีดูกับเจ้าจ่าวเลยยังไงเงี้ยสะดงสีเต็นด้วยยังชาติมีอัตเงาโรกังกวนหูเรื่องเมลุสุรากุตดีทาวีตูเปียมาเลยพิวเอเดรนอกูเทอองข้างกับเต็นเปโบทาวาสะดงสีเจริมีเดบีพิมจ่าเรตัวเวียมูเรสินิจิมาเวมันนี่ก็นิบิดอมาจิมบาร์เรตรินาสิลิมบัวมามีมาสินันทรัพย์พิสิยังเอลงเงาอุสังนิจายมูอุดันสิงห์ เอออาลุงมูจันนารุวะโชคดีมาท้าวะมูจันนารุขึ้นไปท้าวะเนี่ยทุกตัวจันนารุนี่เป็นอะไรจันนารุสองสิบบาทอันนี้เจนุโบมาฮัลล่าคิดเป็นสิ่งใดเจนุงามาที่มูส่วนเนาะคุณอาจารย์จะรู้เลยจันนารุเนี่ยว่ากันจันนารุวันนี้จะน่าอะไรเนี่ยจันนารุปองตีเนี่ยจันนารุไพร์ดูฟรีสต์บ้างใช่ปะคุณอาจารย์จะไม่เดินไปเอาตัวพี่กันเลยนี่ก็ที่เดินมาที่จันนารุลูกเอฟเอ๊ะ พี่เรนจะมาแต่งเงี้ยหรือเปล่าแต่งงานกับอะไรมาชีคูแต่มาชูเรื่องสวยจันนารุจริงลูกแก่ผู้ว่าถ้าว่าจะตรงนี้เจนุ่งเจ้าจันนารุไม่ได้หนาวอยู่ที่รู้ไหมมอบเจนุ่งเนี่ยเอเชียบอกมาดูดีดีก็เจ้าเล่นดีเลยเจนุ่งหัวจันนารุมาเที่ยวไหนมาอยู่ทุกตัวจันนารุลงแต่งเงี้ยไปงานหรอเตรียมตัวงานเลยจะโดนดีคิดเล่นคิดใจเลยเจนุ่งแต่งเชื่อผู้หัวจันนารุเมื่อไรสั่งจีบีโร่จันนารุ
จำมันดีเลยสุราลีจันทร์เจียร์ด้วยคุณรู้สัตว์ตรงนี้เจริตต์ได้ก็ว่าอย่างนั้นเจริตต์ได้จังหวะพิสูจน์มือสิ่งเดียวตัวละเจริตต์ได้เนี่ยจังหวะแต่มุจจาสินารีเอใช้คำมุจจังลูสีวายลงงานสิ่งนี้ก็พิสูจน์จ้าวเลยแต่ว่ามุจจิจิกว่ากุลไลบีมีมาจังหวะเนี่ยช่วยจีมาพิจารณาดีสิ่งเก็บไปเมื่อสัตว์ตรงนี้จีมาพิจารณาไปพิจารณาเนี่ยบอกวิบะมือสิ่งนี้แล้วสัตว์ตรงนี้เจริตต์ได้ด้วย แต่ยุบสองยี่ลงงานนี่พอแยกแค่เก็บไปสัตว์ตัวนี้จีกว่ากูเลวจีเอาทาร์เรสูเรวิบันจัดดีเลยทั้งหลายนี่บาร์เลยที่เช่นมาเว้สัตว์ตัวนี้จีเนปัตตาลูสัวปะกัดตัวมีอันจัดทั้งหลายว่ะยามานั้นสัตว์ตัวนี้เต็มด้วยยางชาตุมีอันเต็มเจ้าพ่อมุ่งมีการอ่ะทั้งเจ้าเมื่อสูเรพิสูจน์จับบ่ตรีทาวิตตัวมีมาเลยแต่ทั้งเจ้าเมื่อสัตว์ว่าดิเป็นรูปมันเนี่ยทั้งเจ้ามาเลยสัตว์ที่ดีเลยตัวเดียวว่าอย่างโอ้โหเวทีก้าลู คะแนนเวทีเนี่ยได้ยาวไหมเวทีเนี่ยบางอย่างสุดาดีอ่ะไอ้เราจะแพ้แค่การแข่งเองดีดีกูยาวนี่เลยฮะก็จันนรู้เลยชูเนี่ยชีวมียาวดีกว่ากูยาวเลยมียาวดีกูสุดาจันนรู้ว่าไอ้ชีพเอาดีมียาวยินเนี่ยไอ้ชีพวันนี้ได้ดีเนี่ยกองเราใครมาเสียดีอะไรเดี๋ยวฮะกูรู้มาเลยมียาวดีกว่าไอ้เราจันนรู้ยาวนี่เลยกูจีจันนี่มียาวนี่ดีน้องฮะกูจันนรู้ก็ใจเด็กเพื่อสี่เอชสี่อุคันนี่เลย
แต่เมื่อเวลาเรื่องนี้อ่ะเราไปเชื่อเดี๋ยวเราไปยอมนะแต่ที่เด็กคนนั้นเราแทบจะรู้มาใช้ยังไงไปในกองยินดีอยู่โอ้ชิ้นนั้นภายในวันจุดนี้ที่เราคุยเรื่องจะโน้ตี้อ่ะเตรียมว่าหกเดือนจะโน้ตัวท่าละชีอะไรโอ้แต่เส้นเส้นว่าจริงจะโน้ตัวนู้นละลุชิ้นคือเรื่องอะไรก็ใช่เอาแต่เอาไว้จังตัวจริงว่าปีนี้มาหลังจากที่เสกว่ากูปีนี้ก็มีเรื่องอะไรเสกว่ากูที่กักกันด้วยรับผิดบาร์เลย สิ่งที่นี่เป็นสัตว์ที่ก็ช่วยขมิ้นยังชาเนียร์ลูกยามานั้นสัตว์ที่ตื่นด้วยพิมพ์ยูเอเดนตาวันชีดูกาเมื่อจ่าเด็กน่ะพิโอสุเกล้าจังวิบันจัดดีเลยปวดทักเขวาร์เลยคุณลูกสิ่งที่ด่าฮะสัตว์ที่จะมาเลยลูกเนื้อสุกัดลำบุชกันนี่ได้จังสูบีชกันนี่ได้ช่วยชาบุเลยลงเงินสิ่งนี้เป็นกาวิบันตั้งสูบุรีสิ่งนี้ว่าเลยขมิ้น
တော်ရရှိများရှင်ကမ္ဘာတဝန်းစီးရဲချမ်းသာကွာဟမှုချော့ချရေးဂတိပေးထားတဲ့အတိုင်းရှုပန်းရမှာကမ္ဘာပေါ်ကနိုင်ငံပေါင်း158နိုင်ငံနဲ့မြန်မာနိုင်ငံဟာအဆင့်138မှာရှိနေတဲ့အကြောင်းနိုင်ငံတကာပြဟိတဖွဲ့စည်းတဲ့ Oxfam ရဲ့သတင်းသစ်ကဖော်ပြထားပါတယ်။စီးရဲချမ်းသာကွာဟမှုမှာအဓိကကျတဲ့ချမ်းသာရေး၊ပညာရေး၊လူမှုရေးအတွက်သုံးစွဲမှုအခွန်စနစ်နဲ့အလုပ်သမားခွင့်ရေးတွေမှာအစိုးရရဲ့ကင်တွယ်ဆောင်ရွက်ပုံတွေကိုတိုင်းတာစစ်ဆေးထားတဲ့ညှို့ကိမ်းမှာမြန်မာနိုင်ငံနောက်တန်းရောက်နေရတာပါကြောင့်များပါလဲ။မြန်မာနိုင်ငံမှာစီးရဲချမ်းသာကွာဟမှုဘလောက်တောင်ကြီးမားနေပါသလဲဆိုတော့ကို VOS နေနေညတိုက်ရိုက်လေးလိုက်စစ်စစ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ VOS ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်းဆိုင်နဲ့ပဲဖြစ်ဖြစ် VOS ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ view ရဲ့ facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စီးနီးညာတိုက်ရိုက်လိုက်စီစဉ်ကပြုစုပါတယ်ရှင
်။မနက်ပြန်စီးနီးညာ view ရဲ့တိုက်ရိုက်လိုက်စီစဉ်မှာတော်ရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုကျွန်တော်ထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းပါပဲ VOA မြန်မာပိုင်းကတင်ဆက်တဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုည9:00 to 9:00 ခွဲထိ Asia Set 7ဂျိုဒူဆလောင်းကနေဖမ်းယူရှုစားနိုင်ပါတယ်အခုတော့ကြံနေသေးတဲ့အချိန်တော်တဲ့မှာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးပါအောင်ခင်ဗျာ
အပူဝဲမုန်တိုင်းဖြစ်အပြော့သွားဖြစ်တဲ့မိုက်ကယ်မုန်တိုင်းဟာဗီဂျီးနီးယားပြည်နယ်ကမ်းလွန်နယ်အတ္လန္တိတ်သမုဒ္ဒရာကိုဥတီရွေးချယ်နေပြီဖြစ်တဲ့အကြောင်းအမေရိကန်မြို့သားဟာရီကိန်းမုန်တိုင်းဌာနကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းမြောက်ကယ်ရိုလိုင်းနားနဲ့တောင်ပိုင်းမစ်အတ္လန္တိတ်တစ်လျှောက်ထိခိုက်ပျက်စီးမှုတွေကျွမ်းနိုင်တဲ့လေပြင်းတွေအသက်ပေးချင်းချောင်းနိုင်တဲ့ရေကြီးမှုအန္တရာယ်တွေရှိနေစေဖြစ်တဲ့အကြောင်းမိုးလေဝသကျွမ်းကျင်သူတွေပြောဆိုထားပါ။မက်ကယ်မုန်တိုင်းဟာအမြင့်ဆုံးတစ်နာရီလီတိုင်နှုန်း85ကီလိုမီတာနဲ့လေပြင်းတွေတက်ခတ်နေစေဖြစ်တဲ့အကြောင်းလည်းသတိပေးထားပါရစေ။တူကီနိုင်ငံအစ္စတန်ဘူမြို့ကစော်ရီကောင်စစ်ဝင်ရုံမှာစော်ရီတင်းတော့ဂျမဲခါရှောက်ကြီးတက်ပြက်ခံရတဲ့အတန်းနဲ့ဗီဒီယိုမှတ်တမ်းတွေကိုတူရကီနိုင်ငံကလက်ခံရရှိထားပြီးအမေရိကန်ရရှိတွေကိုအတိပေးအကြောင်းကြားထားတဲ့အကြောင်းဝါရှင်တန်ပို့စ်သတင်းစာကဖော်ပြလိုက်ပါတယ်။တင်းတော့ခါရှောက်ကြီးကိုကောင်စစ်ဝင်ရုံနဲ့ဝင်သွားတဲ့အောက်တိုဘာလ2ရက်နေ့မှာပဲဖမ်းဆီးပြီးညှဉ်းပန်းနှိပ်စက်တက်ပြက်ခဲ့တယ်လို့ခန္ဓာကိုယ်ကိုအပိုင်းပိုင်းဖြတ်တောက်ဖြစ်ခဲ့တဲ့အကြောင်းမှတ်တမ်းတွေမှာတွေ့ရတယ်လို့လည်းအမေရိကန်နဲ့တူရကီစိုးရတောင်းရှိသူတွေကိုကူကပြီးတင်းကဖော်ပြခဲ့တာပါ။အထူးသဖြင့်တန်ဖန်းထားတဲ့မှတ်တမ်းထဲမှာဒရင်တော့ကိုရေးရဲဆက်ဆက်တက်ပြက်ခဲ့တဲ့ထောက်ထားရေးတွေ့ရှိရတဲ့အကြောင်းအမျိုးဖော်လူစိုးရရရှိတွေကိုကိုကာပြီးဒရင်စာမှာရေးသားထားတာပါအမေရိကန်နဲ့တူရကီနိုင်ငံတို့ကြားတန်တမာရေးတင်းမာမှုတွေကြုံနေရတဲ့ဖက်စီကန်အမေရိကန်ခရီးယန်တရားဝဆရာကိုရုံးတင်ဆစ်ဆင်းမှုတွေဒီနေ့ပဲတူရကီနိုင်ငံမှာပြန်လည်စတင်လိုက်ပါပြီတရားဝဆရာအန်ဒရူးဘရန်ဆန်ကိုအမေရိကန်ပြန်ဝင်ပေးပြီးတန်တမာရေးတင်းမာမှုတွေအဆုံးသတ်နိုင်တဲ့အကြောင်းထင်ရှားပြီးပြောဆိုမှုတွေလည်းထွက်ပေါ်နေတာပါအမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့တရားစရာဘရန်ဆန်ပေါ်အချင်းဖက်ဝါဒဆွဆွဲချက်တွေနဲ့တရားစွဲထားတဲ့ပေါ်ပြစ်တင်ပြောဆိုထားပါသမ္မတထရန့်ဆွေရကတူကီနိုင်ငံပေါ်တန်ခတ်မှုတွေရှပ်ပေါ်ပြီးအပြန်လည်အနေနဲ့တရားစရာပေါ်ဆွဆွဲချက်တွေရုပ်သိမ်းပေးနိုင်တယ်ဆိုပြီးတော့လည်းသတင်းတွေကဖော်ပြနေတာပ
ါကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်တင်ဂီတိုက်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ White Dot Sonya ဖြစ်ပါတယ်ဗီယိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 ခွဲကနေ 9:00 ထိလိုင်းနူမီတာ 16.25 ရိုးကနေတင်ဆက်ခဲ့တာဖြစ်ပါတယ်ဗီယိုကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2:00ကြာည9:00မှာကျွန်တော်တို့တကပြန်ဆောင်ရအောင်လားဗျာကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.
From Washington.